မှာကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဆက်ရောက်လာလိမ့်မယ်လို့ဘယ်သူကမှမမျှော်လင့်ခဲ့ကြပါဘူးဒီဗိုင်းရပ်စ်ရောဂါကြောင့်ကမ္ဘာလူသားအလုံးရဲ့စီးပွားရေးလူမှုရေးအသက်ရှင်ရေးအရာရာကိုထိခိုက်နေရပါပြီအခုလိုကာလမျိုးမှာအစိုးရကိုအကောင်အဖြစ်ပြောင်းလဲနိုင်စွမ်းရှိတဲ့သူတွေဟာအင်မတန်ထူးခြားတဲ့သူတွေလို့ဆိုရပါမယ်မတ်ဂျန်နဗီကလည်းအဲ့ဒီသူတွေထဲမှာတဦးအပါအဝင်ပါသူဟာ COVID-19 ကာလမှာကိုရီးယားနိုင်ငံကပြုလုပ်ခဲ့တဲ့နိုင်ငံ64နိုင်ငံအစိုးပြိုင်ပွဲ IYF Online World Camp K-pop မှာပထမဆုရရှိခဲ့သူပါ
ဘာလို့ချမ်ကမလို့ရှိပြီပါMyanmar의 Genevieve입니다.
Contestant number 12, Genevieve from Myanmar.
축하드립니다.
제가 이제 2015 번호, 2015년가 리채널 7에 비롯돼 에이맨송의 레터펜스로 에스스마 지금 아침 파워 챙겨 캐부래 에스스마 지금 first runner 아비아케르 번호. 에이 2015디အဲ့တချင်းဆိုပြန်ပြီးတာကနေစပြီးတော့အနုပညာလုပ်တွေလုပ်ဖြစ်တယ်ဆက်လက်ပြီးတော့ဒီအနုပညာကိုလည်းကိုယ့်ရဲ့ career ပေါ့နော်လုပ်ဖြစ်တယ်လုပ်ဖြစ်ပြီးတော့မှဇူလိုင်လမှာကျွန်မကဒီ International Youth Fellowship ဆိုတဲ့ဒီ IYF ပေါ့နော် World Camp မှာကျွန်မကနိုင်ငံတကာကပြုလုပ်တဲ့ K-pop Singing Contest မှာကျွန်မပါဝင်ရှင်ပြိုင်ခဲ့ပြီးတော့မှနိုင်ငံပေါင်း60ကျော်ပေါ့နော်ဖွဲ့ပေါင်း138ဖွဲ့ရှင်ပြိုင်တဲ့ထဲမှာကျွန်မကဝင်လာဆုရရှိခဲ့တယ်ပေါ့နော
်သူ့ရဲ့အနုပညာခီးစဉ်အစနဲ့နိုင်ငံတကာပြိုင်ပွဲတစ်ခုမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့စ조사ခဲ့ရတာတွေကြုံတွေ့ရတဲ့အခက်အခဲတွေကိုလည်းအခုလိုပဲကြားပါတယ်
။ဘာသာစကားအခက်အခဲပေါ့နော်။ကိုကတော့ကိုရီးယားမဟုတ်တဲ့ခါကျတော့နိုင်ငံခြားသူအနေနဲ့အဲ့လိုမျိုးကိုရီးယားဘာသာစကားနဲ့ရှင်ပြိုင်ရတဲ့အခါမှာဘာသာစကားတော့အဓိကအခက်အခဲဖြစ်ခဲ့တယ်ပေါ့နော်။ဒါပေမဲ့လည်းဒီကိုရီးယားဒီကိုရီးယားညီမလေးတယောက်ဖြစ်တဲ့ TIF ညီမမ volunteer လုပ်နေတဲ့ညီမလေးချူရောင်းပေါ့နော်။သူကနေမှဒီ studio မှာလည်းမျိုးပေါ့နော်။ညီမကျမပေါ့နော်အဲ့လိုမျိုးတခြင်းစာသားပီးတအောင်အဲ့လိုမျိုး guide လုပ်ပေးတဲ့ခါကျတော့တခြင်းဆိုရတဲ့ခါမှာဆိုလို့ရှိရင်လည်းကိုရီးယားအတန်ထွက်နေတကယ်ပြီးရပေါ့နော်ဒိုင်နီရတော့မှအတန်ထွက်ရမ်းပြီးရဆိုချီချွတ်ခံရတဲ့အထီးပေါ့နော်အကောင်ဆုံးဒီဆိုရှင်ပြိုင်နိုင်ခဲ့တဲ့ရှင်ပြိုင်ခဲ့တဲ့တခြင်းကလည်းဒီ crash landing on you စကားတွေရပေါ့နော် sunset ဆိုတဲ့တခြင်းနဲ့ရှင်ပြိုင်ခဲ့တယ်ပေါ့နော်ပြန်ပွဲပြန်ခါနီး၃ရက်လုံးမှတီးရတဲ့ခါကျတော့အဲ့လိုမျိုးအရင်က rush ဖြစ်ခဲ့တယ်ဒါပေမဲ့လည်းဒီလိုမျိုးကြားတဲ့မှာမှအခက်ခဲကြားတဲ့မှာမှအကောင်ဆုံးဒီဆိုရှင်ပြိုင်ပြီးတော့မှဆူရရှိခဲ့တဲ့ခါကျတော့အရင်ကဝမ်းသာတယ်ပေါ့
COVID-19 ကာယောဂါကာလအနုပညာအလုပ်တွေရနာထားရတဲ့အချိန်အခက်အခဲတွေကြားတဲ့ကပဲဘဝတုတ်တက်ရေးခြေလှမ်းတစ်ခုကိုလည်းသူစတင်နိုင်ခဲ့ပါတယ်။အဲ့ဒါကတော့ Tips Corner ဆိုတဲ့မိသားစုစားတောက်ဆိုင်လေးတစ်ခုကိုဖွင့်လှစ်ခဲ့တာပါ။
အစိုးရအလုပ်တစ်ခုနဲ့ပဲကျွန်မရဲ့အတမဝင်ကြောင်ရည်တည်နေတဲ့သူဖြစ်တယ်ပေါ့နော်။ဒါပေမဲ့ဒီ COVID-19 ကာလဖြစ်သွားတဲ့အခါမှာဆိုရင်အလုပ်တွေဘာမှမရှိတော့ဘူးပေါ့နော်။ schedule တွေလည်းအားလုံးရနာလိုက်ရတယ်အဲ့လိုမျိုးပေါ့နော်။အလုပ်မရှိ၊ကံမရှိဖြစ်သွားတဲ့အခါမှာဆိုရင်ရည်တည်ရအလုပ်ပြုတ်သွားလို့ပဲခံစားရတယ်ပေါ့နော်အဲ့တော့အရင်အိမ်မနေတင်းနေရအရင်ဆင်းနေလာတယ်မွချက်လာတဲ့အခါကျတော့ကျွန်မရဲ့ညီမနဲ့ပေါ့နော်တိုင်ပင်နေသူကတော့ဘန်မှာလို့လုပ်တယ်ပေါ့နော်ဆိုတော့တိုင်ပင်ပြီးတော့မှငါတို့ဆန်တဲ့ဆန်ဖွင့်ရအောင်ဆိုပြီးတိုင်ပင်ခဲ့
ညီမပြီမတနေ့ထက်တနေ့ဆိုးရွားလာနေတဲ့ကံယောဂါကြောင့်စားတောက်ဆိုင်လေးကိုအခုပိတ်ထားရပေမဲ့အိမ်ကနေပဲအော်ဒါတွေကိုလက်ခံရင်းသူ့ရဲ့ဘဝရည်မှန်းချက်တွေကိုအကောင့်ထဲပေါ်နေစေပါညီမမျိုးသမီးတွေကိုလည်းဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေရှိနေပါစေရည်မှန်းချက်ထားပြီးဘဝကိုရဲရဲဝံ့ဝံ့ရှောင်လန်းချဖို့သူကတိုက်တွန်းပါတယ
်အရာရနဲ့စိန်ခေါ်ကြည့်မလဲဒီလိုအခက်အခဲတက်တာတွေကနေဘာဘယ်ရောက်စိန်ခေါ်ကြည့်မလဲဆိုပြီးတော့အချိန်မှာအခွင့်အရေးရလာတာနဲ့ကျွန်မဒီ K-pop singing contest မှာလည်းနိုင်ငံတကာနဲ့ရှင်ပြိုရှင်ပြိုင်ခဲ့တယ်အဲ့မှာလည်းအောင်မြင်မှုရခဲ့တယ်ပြီးတော့စီးပွားရေးလုပ်ငန်းဆိုတော့ကိုကတကယ်ဆိုလုံးဝကျွန်မတို့ဆိုမိသားစုဆိုလုံးဝစီးပွားရေးတမမရှိဘူးပေါ့နော်အဖေဆိုလည်းတမမှုရဆောင်ဖြစ်တယ်ကျွန်မဆိုလည်းအဲ့လိုအဆူဖြစ်တယ်အဲ့လိုမျိုးအရင်ကစာပဲတင်ခဲ့တယ်ဆိုတော့ဘာမှတွေ့ကြုံမရှိပါဘူးဒါပေမဲ့လည်းဒီလိုမျိုးစိန်ခေါ်ကြည့်စင်တဲ့စိတ်နဲ့ပေါ့နော်အလုပ်ကြည့်လိုက်တဲ့ခါမှာခြေထန်းလှမ်းကြည့်လိုက်တဲ့ခါမှာဆိုရှင်သူ့လိုလိုဖြစ်လာတယ်ပေါ့နော်အောင်မြင်အောင်မြင်မှုဆိုဒီလိုနောက်ကလိုက်လာတယ်ဒါပေမဲ့ကြားထဲမှာကြာရှုံရတဲ့အရာတွေစိတ်ကြီးရတဲ့အရာတွေ pressure တွေ stress တွေအများကြီးရှိတာပေါ့ဒါပေမဲ့လည်းအဲ့ဒီအရာတွေကညအရှုံးပေးပြီးတော့လဲကျသွားတာမျိုးမဟုတ်ပါဘူးအဲ့ဒီအရာကိုသင်္ကန်းစာအဖြစ်ညဩစာအဖြစ်ယူပြီးတော့မှပြန်နေပြီးတော့ရှင်းပြပြီးရက်တည်မှာဆိုရှင်တကယ်ကိုကောင်းမွန်တဲ့အနာဂတ်တွေမျှော်လင့်ချက်တွေပြင်ပြီးတော့မှတော့ပါလာမယ်ထွန်းလန်းလာမယ်လို့ကျွန်မခွန်အားပေးချင်ပါတယ်ဘယ်သူမှစိတ်ကမကြပါနဲ့လို့အားလုံး fighting မှာကျေးဇူးတင်ပါတယ
်ကိုရီးယားနိုင်ငံမှာကျင်းပတဲ့နိုင်ငံတကာတချင်းဆိုပြိုင်ပွဲမှာပထမဆုရရှိခဲ့တဲ့ချင်းတိုင်းရင်သူလေးဂျန်နဗီပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်